တနင်္ဂနွေနေ့တုန်းကလှုပ်တဲ့ပါကစ္စတန်အနောက်မြောက်ပိုင်းခိုင်ဘာပထွန်ခွာပြည်နယ်ကနိုင်ငံရေးဆွေးနွေးပွဲတစ်ခုမှာတော့အသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်သေဆုံးသူက45ဦးထပ်မံရှိသွားပြီလို့အာဏာပိုင်တွေကပြောပါတယ်။ဒီပေါက်ကွဲမှုကပါကစ္စတန်နဲ့အာဖဂန်နစ္စတန်နယ်စပ်အနားဘဂျွာလူမျိုးစုနယ်မြေခါဒေတာသဘောထားပြင်းထန်တဲ့အစ္စလမ်နိုင်ငံရေးနဲ့ဆက်နွယ်တယ်လို့လူသိများတဲ့ရှေယိုဇွဲဝါဒီဂျမေးအစ္စလမ်ပါတီရဲ့နိုင်ငံရေးပွဲတစ်ခုမှာဖြစ်ပွားခဲ့တာဖြစ်ပါတယ်။ဗီဒီယိုဖိုင်မှာတော့ပောက်ကွဲမှုဖြစ်ပွားတဲ့အချိန်ကရွက်ဖြင့်တဲကြီးတစ်ခုထဲမှာလူတွေစုဝေးပြီးတော့ထိုင်နေတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အမိန့်ထုတ်ထားတယ်လို့ပါကစ္စတန်ပြည်ထောင်စုဝန်ကြီးရနာစနူလာကတွစ်တာမှာရေးထားပါတယ်။2022ခုနှစ်ဩဂုတ်လအာဖဂန်နစ္စတန်ကိုတာလီဘန်တွေပြန်ပြီးတော့သိမ်းပိုက်ခဲ့တဲ့အချိန်ကတည်းကပါကစ္စတန်မှာအကြမ်းဖက်တိုက်ခိုက်မှုတွေပိုများလာတာဖြစ်ပါတယ်။ဒီလိုတိုက်ခိုက်မှုရဲ့နောက်ကွယ်မှာတော့အာဖဂန်တာလီဘန်တို့နဲ့ဆက်နွယ်တဲ့တာရီအီတာလီဘန်ပါကစ္စတန် TTP စစ်သွေးကြွအဖွဲ့ပါဝင်တယ်လို့ယူဆနေကြပါတယ်ရှင်။